အဂတိလိုက်စားမှုနဲ့မဲလိမ်မှုတွေများလွန်းတဲ့ဘင်္ဂလားဒေ့ရှ်မှာဒေသခံ2000နဲ့လေလာသူနိုင်ငံခြားသား2500ကတရင်နာရီကကျင်းပတဲ့ရွေးကောက်ပွဲမှာကူညီကြပါတယ်။စစ်သား5000နဲ့ရဲသား6000ကလည်းလုံခြုံရေးတာဝန်ယူပါတယ်။မဲဆန္ဒရှင်စရင်ကနာမည်အတု7သန်းကျော်ကိုပေးဖြစ်နိုင်ခဲ့တယ်လို့သိရပါတယ်။ဒါပေမဲ့ရွေးကောက်ပွဲကိုမယိုးသားဘူးလို့အရေးနိုင်သွားတဲ့ခါလီဒါဇီယာကပြောနေတာမို့ကံကွယ်ဆန္ဒပြသပိတ်မှောက်အောင်မလားလို့စိုးရိမ်နေရပါတယ်။ရွေးကောက်ပွဲကျင်းပပြီးရှုံးသူကရွေးကောက်ပွဲရလဒ်ကိုလက်မခံနိုင်တာဟာဘင်္ဂလားဒေ့ရှ်ဒီမိုကရေစီရဲ့ထင်ရှားတဲ့အသွင်လက္ခဏာတစ်ခုလို့ဖြစ်နေပါတယ်။အဓိကပြိုင်ဘက်တီဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားပါတီခေါင်းဆောင်ခါလီဒါဇီယာနဲ့အဝါမီလိဂ်ခေါင်းဆောင်ရှေ့ခ်ဟာစီနာတို့ဟာနိုင်ငံရေးအာဂါဒ်ကြီးမားတဲ့အတွက်ရွေးကောက်ပွဲရဲ့အဆုံးအဖြတ်ကိုလက်မခံနိုင်ပေသပိတ်ပေါက်ကြတဲ့အစဉ်အလာရှိပါတယ်။နောက်တော့အကြမ်းဖက်လာကြတဲ့အတွက်စစ်တပ်ကဝင်ထင်းရတာမျိုးတွေရှိပါတယ်။ဒါကြောင့်2001ရွေးကောက်ပွဲမတိုင်မီမှာအမေရိကန်သမ္မတဟောင်းဂျင်မီကာတာကိုတိုင်ဘင်္ဂလားဒေ့ရှ်ကိုတွားရောက်ပြီးစစ်ဆက်ပြန်ပြီးပြည်တဲ့အတွက်ခေါင်းဆောင်နှစ်ဦးစလုံးကရွေးကောက်ပွဲရက်လတ်ကိုလက်ခံပါမယ်လို့ကတိပေးပါတယ်။တပိတ်မှောက်ပြည်နိုင်ငံရေးအကြမ်းဖက်တာမျိုးကိုလည်းရှောင်ကြဉ်ပါမယ်လို့ကတိပေးကြပါတယ်။
ဒါပေမဲ့2001အောက်တိုဘာရွေးကောက်ပွဲမှာခါလီဒါဇီယာရဲ့ပါတီအနိုင်ရပြီးအစိုးရဖွဲ့တော်ရှေ့ခ်ဟာစီနာကလက်မခံဘဲပါလီမန်လွှတ်တော်ကိုသဘေးမောက်ပါတော့တယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပါလို့ကြီးကြပ်သူတွေနဲ့လေလာသူတွေကပြောပေမဲ့မဲရှုံနာကိုလက်မခံနိုင်တဲ့အတွက်ရှေ့ခ်ဟာစီနာတို့ဘက်ကကပြည့်ရပြည့်လှုပ်ကြပါပဲ။ခါလီဒါဇီယာ၅နှစ်သက်တမ်းကုန်လို့ဥပဒေအရတရားသူကြီးဟောင်းဦးဆောင်နဲ့ဂျာပြတ်အစိုးရဖွဲ့ပေးတာကိုရှေ့ခ်ဟာစီနာတို့ဘက်ကလက်မခံနိုင်ပေတပြည်လုံးမှာတပိတ်မှောက်ပြီးအတန်းဖက်ကြလို့စစ်တပ်အကူအညီနဲ့ဂျာပြတ်အစိုးရကနှစ်နှစ်အုပ်ချုပ်ရတဲ့အဖြစ်ကိုရောက်ရှိသွားတာပါပဲ
အခုတခါရှေ့ခ်ဟာစီနာရွေးကောက်ပွဲအပြတ်အသတ်နိုင်တာကိုပြိုင်ဘက်ခါလီဒါဇီယာကလက်မခံနိုင်ပေမဲလိန်တယ်လို့ပြောတာဟာဒီမိုကရေစီအတွက်အလားအလာမကောင်းပါဘူးရှုံးသူကအမတ်ဥယျာဉ်900ခန့်လုံးနိုင်သူက86ရာခိုင်နှုန်းရရှိပြီးတရားမျှတပြီးလွတ်လပ်မှုရှိတဲ့ရွေးကောက်ပွဲပါလို့စောင့်ကြည့်သူတွေကပြောနေတာတောင်းခါလီဒါဇီယာဟာအရှုံးကိုရင်ဆိုင်ဖို့ခက်ခဲနေပုံရပါတယ်။အမေရိကန်မှာလို့နိုင်သူကိုရှုံးသူကချီးကျူးတာမျိုးဖြစ်ဖို့ကတော့ဝေးပါသေးတယ်။ထိုင်းနိုင်ငံမှာလည်းရွေးကောက်ပွဲနိုင်တဲ့အစိုးရကိုအတိုက်အခံကလက်မခံနိုင်ပေဆန္ဒပြကန့်ကွက်တဲ့အတွက်ဒီမိုကရေစီစနစ်ရှင်သန်ဖို့ခက်ခဲနေပါတယ်။ဒုတိယအကြိမ်ရွေးကောက်ပွဲနိုင်တဲ့တက်ဆင်အစိုးရကိုလက်မခံနိုင်လို့အတိုက်အခံတွေဆန္ဒပြကန့်ကွက်တဲ့အတွက်2006ခုနှစ်ကစစ်အာဏာသိမ်းလိုက်ရပါတယ်။2009ရွေးကောက်ပွဲမှာတက်ဆင်အုပ်စုကတတိယအကြိမ်ဇက်တိုက်အနိုင်ရတော့လေအတိုက်အခံတွေကထွက်ပေးဖို့တောင်းဆိုပြီးလေးစိတ်ကိုသိမ်းပိုက်ပါတယ်။အဲဒီတော့အစိုးရကိုတရားမဝင်ကြောင်းတရားရုံးကကြီးညာပြီးဖျက်သိမ်းပေးပါတယ်။ရွေးကောက်ပွဲကျင်းပပြီးတနှစ်နီးပါးကြာတော့မှမဲဝယ်မှုနဲ့အပြစ်ရှာပြီးတရားရုံးကတရားဝင်အစိုးရကိုဖြုတ်ချလိုက်တာပါပဲ
ရွေးကောက်ပွဲမှာမဲဝဲတာဟာထိုင်းဒီမိုကရေစီဒလိလို့ဖြစ်နေတာအနှစ်30လောက်ရှိပါပြီဒီဒလိဟာအနည်းနဲ့အများရှိနေတော့မှာပဲဒီလိုအခြေအနေမှာရွေးကောက်ပွဲကော်မရှင်ရဲ့အဆုံးဖြတ်ကိုလက်ခံဖို့သာရှိပါတယ်ရွေးကောက်ပွဲကော်မရှင်ကအတီးပြူရာကိုလက်ခံလို့သာအစိုးရဖွဲ့နိုင်တာဖြစ်ပါတယ
်အဲ့ဒီတော့ကထိုင်းတရားရုံးကဘာမှမပြောဘဲတနည်းနည်းပါးကြတော့မှမဲလိမ်မှုနဲ့အစိုးရကိုရောနိုင်ငံရေးပါတီကိုရောဖျက်သိမ်းလိုက်တာဟာဒီမိုကရေစီစနစ်ကိုပြည့်ရပြူရာရောက်ပါတယ်။ဒါကြောင့်ထက်ဆင်အုပ်စုဟာလမ်းပေါ်မှာဆန္ဒပြပြီးရွေးကောက်ပွဲကျင်းပဖို့တောင်းဆိုနေကြပါတယ်။ထိုင်းနဲ့ဘင်္ဂလားဒေ့ရှ်မှာစာနယ်ဇင်းလွတ်လပ်မှုအထိုက်အလျောက်ရှိပြီးဒီမိုကရေစီအစဉ်အလာရှိတာတောင်းရွေးကောက်ပွဲနိုင်တဲ့နိုင်ငံရေးပါတီကိုအသိအမှတ်ပြုဖို့ကိစ္စမှာအခက်အခဲရှိနေတာတွေ့ရပါတယ်။မြန်မာပြည်မှာတော့1990ရွေးကောက်ပွဲကိုအသိအမှတ်မပြုတဲ့စစ်အစိုးရဟာမိမိစိတ်ချရွေးကောက်ပွဲကျင်းပနေအောင်စီစဉ်နေပါတယ်။1990ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့သတ်မှတ်ကြပေမဲ့စစ်အစိုးရကဆင်းမပြေတော့ဘာမှမတတ်နိုင်ပါဘူး။စစ်အစိုးရဟာကလိန်ကကျက်မလုပ်ဘဲရွေးကောက်ပွဲကျင်းပတယ်ဆိုတာကိုယုံကြည်စည်းခြင်းရင်တော့ဘင်္ဂလားဒေ့ရွေးကောက်ပွဲမှာလို့ပြည်တွင်းပြည်ပကကြီးကြပ်သူနဲ့လေလာသူအများအပြားကိုလက်ခံရပါလိမ့်မယ်။အဲ့ဒီလိုလုံနိုင်ရင်တော့မြမရွေးကောက်ပွဲနဲ့ပတ်သက်တဲ့နိုင်ငံခြားအမြင်လဲပြောင်းလဲလာဖို့ရှိပါတယ်ခင်ဗျာ။